ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့တွေမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ကျောင်းသူကျောင်းသားတွေစာမေးပွဲအသီးသီးဖြေဆိုဖို့အတွက်အခက်တွေ့နေကြပါတယ်။မကြခင်ရက်ပိုင်းအတွင်းမှာပဲစာမေးပွဲတွေဖြေကြရတော့မှာဖြစ်ပေမဲ့အခုချိန်အထိအဲ့ဒီကျောင်းသားအလုံးအတွက်အဆင်ပြေမဲ့အခြေအနေမရှိသေးပါဘူး။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှင်းပြည်နယ်ပလောဝမြို့နယ်ကကြေးရွာတချို့မှာစိုးရက်တနေ့ရခိုင်လက်နက်ကန်ရေးဖွဲ့တို့မနေ့ကထိတိုက်ပွဲတွေပြင်ထန်နေတာကြောင့်လာမယ့်ဖေဖော်ဝါရီလ24ရက်နေ့မှာကျင်းပပြုလာမယ့်မူလတန်းတဲ့အလေတန်းစာမေးပွဲအတွက်ခက်ခဲရှိနေတယ်လို့ပလောဝမြို့နယ်ကကြောင်းစရာအောင်ကျော်လင်ကပြောပါတယ်
။ခုဖြစ်နေတဲ့နေရာတွေမှာဆိုရင်ကလေးတွေကတော့ဖြစ်ဖို့တူတော့ဆက်ဆက်ပြမှာပါကလေးတွေဆရာဆရာတွေကအခုဒီမှာမေးခွန်းလာမထုတ်မှလို့ဖြစ်နေတယ်။ဟုတ်ကဲ့လာမထုတ်မှလို့ဒါမှစာမေးပွဲတန်းနေပြီ။ဒါမှလည်းသူတို့ကလာမထုတ်မှလို့ခုလက်ရှိလက်ဖြစ်နေလို့လည်းနေရာတွေမှာ
အမျိုးနဲ့ကစုကန်ချေးရွာမှာရှိတဲ့စင်ပေးချောင်ကျောင်းသူကျောင်းသားတွေစာမေးပွဲဖြေဆိုနိုင်ဖို့အတွက်ပြည်နေပညာရေးမှုကိုတင်ပြထားတယ်လို့လည်းကစုကန်ချေးရွာအုပ်ချုပ်ရေးမှုဦးခင်တောင်းကပြောပါတယ
်။ကလေးလူရဲ့အခြေအနေကတော့ကျွန်တော်ကစုကန်အုပ်စုထဲမှာဆိုလို့ရှိရင်ပေါ့အခြားဒီတိုက်ပွဲချောင်ပေါ့ရောက်လာတဲ့ကလေးတွေကတော့ဒီပြည်ရိုက်ခန္ဓာကစုကန်ချေးရွာအထက်ကခွဲမှာပဲသူတို့တင်ကြားပေးတာရှိတယ်ဆိုပြီးတော့ပေါ့အဲ့ဒါကိုသူတို့ကဒီကစားတိုင်းမှာပဲပွာချားပွာဦးတဲ့ချောင်းတို့လိုပြောစင်းချင်းတို့ရွာဟောင်းတို့ဘက်ကနေရောက်လာတဲ့ကလေးတွေဒီပါဒီပါလာတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေကိုကစားတိုင်းကျောင်းမှာကံပွဲဖြစ်ဆိုနိုင်ဖို့အတွက်ကိုတော့မြို့နယ်အုပ်ချုပ်ရေးဌာနကိုကျွန်တော်တို့အုပ်ချုပ်ရေးမှုကိုတင်ပြထားပြီးမှဟိုမြို့နယ်ပြည်ထောင်မှုကိုလည်းဟိုတင်ပြထားတာရှိပါတယ်ဒီကစားတိုင်းမှာဖြစ်ဆိုဖို့အတွက်ဆိုရင်တို့ရဲ့ဟိုပေါ့ကျောင်းဖြစ်လက်မှတ်တပါတို့လူအားလိမ့်နေလို့တော့ရည်ရည်မှုကနေကျွန်တော်ကိုပြောပါတယ်အဲဒီကျောင်းဖက်လက်မှတ်ဆိုတဲ့မျိုးကတကယ်တမ်းဟိုကိုလာတလို့ရှင်နေမှာတော့ယူဖို့တက်တော့နည်းနည်းခက်ခဲလိုက်မယ်လို့ထင်တယ်အဲဒီဒီသူတို့ပြည်ရိုက်ဌာနနဲ့သူတို့မိသူစုဟန်နဲ့ကိုလုပ်ပေးရင်တော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့ထင်ပါတယ
်ဘူတီတောင်ဖက်မှာရှိတဲ့စေဘေးဆောင်တွေထင်ပါလေမူလာတဲ့နဲ့လေတန်းကျောင်းသားတွေပါဝင်တာကြောင့်သူတို့ဆောင်မှုဝေးဖြစ်ဆိုနိုင်ဖို့အတွက်ခက်ခဲရှိနေတယ်လို့မုံတော့ခင်ပညာရေးမှုဦးခင်အောင်ကပြောပါတယ
်လောလောဆယ်ကတော့ဟိုခက်ခဲကတော့အေးလို့သူတို့မျိုးပေါ်မှာရောက်နေတဲ့เนี่ยคงคงที่เดียวပြောတယ်အဲ့နေရာကုန်းကမှာတောက်သားစင်းနဲ့ကောက်ခဲ့လိုက်ပြလိုက်တော့အဲကျွန်တော်တို့စစ်တီချောင်းဒီထက်မှာလေးထန်းတို့စစ်တန်းတို့လည်းပါကြတယ်လေစစ်တန်းတွေကိုတော့ကျွန်တော်မျိုးပေါ်စစ်တန်းတွေမှာလေးပါလေးထန်းကြတော့လေးတွေကျွန်တော်ပြတဲ့ကျွန်တော်ကလေးတွေဆိုတော့ပြတဲ့စာလိုက်ကြတော့သူဖွင့်နေဆိုပြီးတော့အဲ့ကုန်းကြီးတောက်မှာပဲစစ်တီချောင်းစကန်ဖုန်းကြီးတောက်ပါဆိုတော့စစ်တန်းတွေမောင်တော့ပါတော့တဲ့အကြံရှိပါဘူး
ရခိုင်မြောက်ပိုင်းကရသေးတော်မျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်နှစ်ပတ်ကျော်တင်စစ်ချောင်းဦးရေ4000နီးပါးအထိရှိနေပါတယ်အဲ့ဒီထက်မှာမူလာတန်းနဲ့အလေတန်းဖြည့်ဆိုရမယ့်ကျောင်းသူကျောင်းသား400ကျော်ပါဝင်ပြီးသူတို့ရဲ့စာမေးပွဲရှင်နေတဲ့ပတ်သက်ပြီးစစ်ပေးချောင်းကူညီရေးဖွဲ့ကကိုဘက်ကာကအခုလိုပြောပါတယ
်ဟိုငဘူကလေးကတောင်များကျွန်တော်တို့ဒေသပြည့်ရဲ့အတိုင်းပဲဟိုလမ်းမဆက်တွေကမကောင်းဘူးချောင်းမြောင်းအဲ့အရင်နဲ့ဟိုအတွားနေရအတွားနေရရေဟိုကြောင်းတက်နေရအချိန်လေးပေါ့နော်အခုတော့ပုံပြီးဆိုးသွားတယ်ပေါ့သူတို့ရဲ့ဘဝတွေကဟိုဘာဖြစ်လို့လဲဆိုတော့ကိုယ့်အိမ်ကိုယ့်ရမှာအေးချမ်းတော့ဟိုအရင်လိုဟိုနေပြီးတော့စာကျက်ပြီးတော့သူတို့မှာပြင်းရမယ့်အနေအထားမျိုးမဟုတ်တော့ဘူးလေ
2019-2020ပညာသင်တဲ့အတွက်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုမတ်လ17ရက်နေ့မှာစတင်ကျင်းပမှာလေးဖြစ်ပါတယ်လက်ရှိစည်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာစစ်စစ်ဌာန128ခုရှိပြီးတက္ကသိုလ်ဝန်ထမ်းဆောင်မှုဘေးဝင်ရောက်ဖြစ်ဆိုမဲ့ကျောင်းသူကျောင်းသား4000ကျော်အထိရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောဆိုထားတာရှိပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပလောဝက်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးဆောင်မှုဘေးကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုပြည်သူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။